စစ်ကောင်စီရဲ့မန္တလေးတရားဥပဒေစခန်းကတိုက်ခိုက်ရေးလေရင်တစည်းဟာလေ့ကျင့်ပြန်သန်းနေချိန်မှာဆက်ချွတ်ရင်းပြီးပြတ်ကျခဲ့တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒီတိုက်လေရင်ပြတ်ကျတာကစကိုင်းတိုင်းဘက်မှာဖြစ်ပြီးဒီပြတ်ကျမှုကြောင့်လေရင်မောင်းဖြစ်တဲ့လေရင်မှုဗိုလ်ကြီးဟိန်းထက်အောင်တေဆုံသွားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုသားညင်ဦးပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီရဲ့လီဒါစခန်းတစ်ခုဖြစ်တဲ့မန္တလေးတရဦးလီဒါစခန်းကတိုက်ခိုက်ရေးလေရင်တစ်စင်းဟာဖေဖော်ဝါရီလ16ရက်နေ့ဗိုလ်တုံးနေ့မနက်ပိုင်းမှာစကိုင်းမြို့နယ်ထဲကရေမြကြီးအင်းအတွင်းကိုပြတ်ကျခဲ့တာပါဒီတိုက်ခိုက်ရေးလေရင်ဟာလက်ချင်ဧရိယာမှာပြန်တန်းနေတဲ့အချိန်ဆက်သွယ်မှုပြတ်တောက်သွားပြီးတော့တခြားလေရင်တစ်စင်းနဲ့လက်လံရှာဖွေချိန်မှာရေမြကြီးအင်းအတွင်းကိုပြတ်ကျနေတာကိုတွေ့ရှိခဲ့ရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်လေရင်ပြတ်ကျမှုမဖြစ်မီမနက်ပိုင်းလူကအဆိုပါလေရင်ကိုတွေ့ရှိခဲ့တဲ့ဒေသခံတူကတော့ VOA ကိုခုလိုပြောပါတယ်
ตัวนี้ตักกะนี่ตัดเปลี่ยนตัวราก็นิ่งๆนี่ว่าจ้ะออกกะนี่แล่นจีนတော့เบี้ยนี่ต้องเมียแหละตัวเวล้นน่ะนิ่งๆไอ้เฉยมาตัวโหแบบไอ้แบบโหเย็นเนี่ยเอ็งเนี่ยยောက်တော့เป็ดจ้ะนอกกะตะซี้อ่ะแต่อะยังตะซี้เป็ดแต่นั้นจ้ะတော့ตัวนอกตะซี้อ่ะไอ้นายวัดต้องไม่จ๋าว่ามูนอกตะซี้อ่ะเนเน่တော့เมียนเนี่ยตัวอะเมียนนี่เปลี่ยนไปไอ้แล่นจอดันเปลี่ยนไล่ว่ะเนี่ยเว้ยสิดาอะกองฟรีไดมั้ยปกติมาเว้ยจนเราแล้วสั่งแกซี้เองสรเอาไอ้ปกติตามแม่จ๋าอ่ะว่ะไอ้นี่ก็တော့ไม่ถั่วกูตัวปกติตามแม่มองเลยだแม้นิ่งๆเลยมาဖြစ်အဲ့ဒါပြီးတော့တိတ်မကြဘူးအဲ့ဒါရင်းမြင်းင်းထဲမှာပြတ်တာ
လင်းပြတ်ကြတာကြောင့်လင်းမှုဖြစ်တဲ့ဘူကြီးဟိန်းထက်အောင်သေဆုံးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြတ်ကြပြီးတော့မကြခင်မှာပဲလင်းမှုရဲ့ရုပ်လောင်းကိုတွေ့ရှိခဲ့တယ်လို့လင်းပြတ်ကြတဲ့နေရာကိုကူညီဖို့တောင်းရောက်ခဲ့တဲ့စကိုင်းမြို့ကလူမှုကူညီရေးအသင်းတစ်ခုကအခုလိုပြောပါတယ
်လူအလောင်းကိုဟယ်လီကော်ပတာနဲ့ပြင်နေတာကြီးဟာလောင်းကရင်းမဆက်ဘူးလေတော့သူကြီးရတိတ်နေပြကြီးရတိတ်တော့ချက်ချင်းတူးရလူတို့ပြောနေကြဟုတ်ကြီးကဟွာလောက်ပဲဒူးတဝဲကြော်ကြော်ပြီးဆောင်းလောက်ပဲရှိတယ်အဲမှာသူတို့ရောက်တဲ့ချိန်သူဆက်ပြီးငယ်သွားတော့မှတွေ့ရလို့ကြားရတယ်ဟုတ်ဟုတ်ကဲ့ဟုတ်ကျွန်တော်ကတော့ဒီတိုင်းမျိုးလူကြီးဘိုးသွားထွက်တာမျိုးရှိတယ်ဟွာဆိုလူညီရတဲ့ကြီးကားရတယ်ဟုတ်ညွာတရွာရှိတယ်ပြောသူအဲတည်းမှာရောအဲကျွန်တော်တို့ပြစ်စင်ကြီးမှာရောရှိတယ
်ဒီလေပြတ်ကျမှုဟာဆက်ချွတ်ရင်းတာကြောင့်လို့ဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပြီးတော့ပြတ်ကျတဲ့လေအမျိုးအစားနဲ့ဆက်ချွတ်ရင်းတဲ့အကြောင်းအရင်းအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးလင်းပြကြပြီးတဲ့နောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေအရတော့ပြက်ကြတဲ့လင်းဟာ E5 အမျိုးအစားလင်းဖြစ်တယ်လို့သိရပါတယ်။2018ခုနှစ်တုန်းကတမရော်ပိုင်း Y8 အမျိုးအစားသေယူပို့ဆောင်ရင်လင်းဟာရာသီဥတုဆိုးရွားတာကြောင့်ဒဝဲကမ်းလွန်ပင်လယ်ပြင်မှာပြက်ကြပြီးတော့လင်းပေါ်မှာလိုက်ပါလာတဲ့လူပေါင်း122ဦးသေဆုံးခဲ့တယ်လို့ပဲ။ပြီးခဲ့တဲ့2020ခုနှစ်ဇွန်လ10ရက်တုန်းကလည်းပြည်ဦးနယ်မြို့အနီးစခန်း၄စိတ်အနီးမှာလည်းတမရော်ပိုင်းလင်းပြက်ကြခဲ့လို့ဆရာတော်တန်ခါတော်ပါဝင်လူပေါင်း73ဦးသေဆုံးခဲ့ပြီပါသေးတယ်ခင်ဗျာ။